ကိုကြောင်မိုးအိန္ဒိယထောင်အနေလွတ်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုပြန်ရောက်လာပြီလို့ကြားလို့လေအဲ့တော့နံပါတ်1ကျန်းမာရေးအခြေအနေကျွန်တော်နည်းနည်းတော့ပြောပြပါအောင
်ကျန်းမာရေးအခြေအနေကတော့လက်စမတက်ဖြစ်တဲ့ပြဿနာဟိုအောင့်နေဘယ်ဘက်ရင်ုံထဲမှာဆိုတော့အဲ့နဲ့ထိုးသလိုအောင့်နေလေအရင်မခံစားနိုင်အောင်လည်းမဟုတ်ဘူးပုံမှန်နေထားလည်းမဟုတ်ဘူးတွေ့ရဖြစ်နေတဲ့ခါကျတော့နည်းနည်းစိုးရရတယ်လေအဲ့ဒါကြောင့်ဒေါက်တာလည်းပြောတယ်ဒါစိုးရင်ကြာအခြေအနေဖြစ်တယ်မင်း TV လည်းဖြစ်တာပြီးလည်းလူပြောဖြစ်တယ်ဆိုကျွန်တော် TV ကတော့ complete ကျွန်တော်စိတ်ကူးခဲ့ပြီလေ
အော်ဟုတ်ကဲ့အဲ့တော့ဟိုထောင်ထဲမှာတနေ့တနေ့ဟိုစားတော့ရတဲ့အခြေအနေလေးနည်းနည်းတော့ပြောပြပါလားခင်ဗျာ
ထောင်ထဲမှာတော့အဲ့ဒီပေါ့လေဟိုမနေ့ဆိုရင်သူကပေါက်ပေါက်တို့မုံစမ်းတို့ရတယ်သူမဟုတ်ပေါင်မုံအဲ့ဒါမျိုးပြီးတယ်နောက်နေ့လေစားဆိုရင်အမင်းနဲ့ဟင်းနဲ့နောက်ပြီးတော့ညနေစားဆိုတော့ဟိုကလာပြောတယ်ဟိုလိုဒီပေါ့လေနံပြားလိုဥစ္စာနဲ့အတီးရွက်ဟင်းနဲ့ပေါ့လေဟိုအသားတော့တစ်ပတ်မှ၃ရက်ပြီးတယ်ကျန်တဲ့နေ့ကတော့ရိုးရိုးပဲ
ဟုတ်ကဲ့ရိုးရိုးဆိုတာဟိုဘာတွေကြွေးတာလဲကို
ရိုးရိုးဆိုတာဟိုပါလေအတီးရွက်ဟင်းပဲပေါ့လေအသားမပါဘူး၃ရက်မှာ၅ရက်စိတ်သား၁ရက်နောက်ပြီးတော့ကျဲဥ၁ရက်အဲ့လိုကြီးပြီးတယ်သူတို့က
အဲ့တော့ဟိုအကိုတို့စားလို့ဖြစ်လားအဲ့ဒီသူတို့ပေးတဲ့ထမင်းနဲ့ဟင်းတွေက
ကျွန်တော်တို့ကကျန်တဲ့ထမင်းတို့ဟင်းတို့ကစားလို့ရတယ်လေမရတာဟိုကအဲ့ဒီနံပြားကကျွန်တော်တို့ကအလေးထားမရှိတဲ့ခါကျတော့ကျွန်တော်တို့စားလို့မရဘူးကျွန်တော်စားလည်းမစားခဲ့ဘူးအဲ့မှာထောင်းကိုကျွန်တော်တင်ပြတယ်ထမင်းပဲကျွန်တော်စားတယ်ကျွန်တော
်အော်သူတို့ပေးတယ်ပေါ့အဲ့ဒါဆိုတော့
ဟုတ်ကဲ့သူတို့အဲ့လိုခွင့်ရမျိုးတော့ပေးတယ်နောက်ပြီးတော့အဲ့ဒီအိန္ဒိယထောင်းမှာကကျွန်တော်ငွားပြီးကထောင်းနေတဲ့တော့ကွာတာပေါ့လေဘာဖြစ်လို့လဲဆိုတော့သူတို့ကအဲ့ဒီမှာလူခွင့်ရကိစ္စတွေပါတယ်ညာတွေသူတို့ပြေပြေဝါအကျဉ်းသားအရေးကိစ္စတွေပါတယ်သူတို့ကလေးစားတဲ့အနေထားမျိုးတွေရှိတာဟုတ်အစာရေးတောက်ရစားအချက်တုပ်ကစားလေးစားလေးလာပါတယ်သူတို့က
ဗမာပြည်ထောင်မှာကြားတဲ့ခါကျတော့ဟိုဆန်နေဆိုလို့ရှိရင်လည်းဆန်အញ្ញံဆုံးဟာတွေကိုသဲတွေခဲတွေစပလုံးတွေလဲပါတာပေါ့နော်အဲ့လိုဟာမျိုးကျွေးတယ်ပဲဟင်းကျွေးတယ်ပေါ့မနေ့စားအဲ့ပဲဟင်းကလည်းဟိုဘာမှမပါဘူးပေါ့နော်ရေလုံးပြုတ်ပဲညနေဆိုလည်းဟင်းရွက်ရေလုံးပြုတ်ပဲအဲ့လိုဆိုတော့ဟိုမြန်မာပြည်ထောင်ထဲအကျဉ်းသားတွေအတွက်စားလို့မဖြစ်ဘူးပေါ့အိန္ဒိယထောင်မှာကြတော့စားလို့ဖြစ်တဲ့အစားအသောက်ရတဲ့သဘောပေါ့
မြန်မာပြည်ထောင်ထဲတော့အများကြီးပွားပါတယ်လေနေရထိုင်ရတာတွေကအသောက်ရတာတွေကစား TV တွေဟောနောက်ပြီးရေဒီယိုနားထောင်လို့ရတယ်နောက်သတင်းစာဖတ်လို့ရတယ
်ဟုတ်ကဲ့တခြားဟိုပညာရေးတွေပါလေးလာလိုက်စားမယ်ဆိုရင်ရော
ပညာရေးလေးလာလိုက်စားမယ်ဆိုရင်အဲ့ဒီမှာအင်္ဂလိပ်စာသင်လို့ရတယ်နောက်ပြီးတော့ဟင်းဒီပေါ့လေသင်လို့ရတယ်နောက်ပြီးတော့နောက်ဘင်္ဂလားဖြစ်တဲ့နောက်ဘင်္ဂလားစာသင်လို့ရတယ်အဲ့ဒီသုံးမျိုးသင်ပိုင်ခွင့်ရှိတယ်
ဟုတ်ကဲ့အဲ့တော့ထောင်ထဲမှာကျမ်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်လို့ရော
ကျမ်းမာရေးဆောင်ရှောက်မှုကတော့တော်တော်ကောင်းပါတယ်ကောင်းတယ်ဆိုတာဂရင်တရာလောက်ရှိတဲ့ဆေးရုံတရုံရှိတယ်လေအဲ့မှာနောက်ပြီးတော့အဲ့ဒီမှာ HD ကျမ်းမာရိုက်တဲ့ဆေးနောက်ပြီးတော့ ECG နှလုံးစစ်တဲ့ဆေးနောက်ပြီးတော့သွေးစစ်တာတွေဘာတွေကဆိုဆေးရုံထဲမှာပဲလုပ်တယ်ကျန်တဲ့ကိစ္စတွေကအပြင်ဆေးရုံသူတို့ပို့တာ
အော်ဟုတ်ကဲ့အဲ့တော့ဟိုအခုပြောတော့လေဂရင်တရာဆက်တဲ့ဆေးရုံဆိုတော့အဲ့မှာအကျဉ်းသားရောအဲ့ထောင်မှာဘယ်နှစ်ယောက်လောက်ရှိလဲကို
အကျဉ်းသားကျွန်တော်နေခဲ့တဲ့ဒရုန်းထောင်မှာဆိုရင်2500လောက်မှာရှိတယ်သူက
ဟုတ်ကဲ့အဲ့တော့ဆရာဝန်ကဘယ်နှစ်ဦးလောက်ရှိလဲအဲ့ဒီ2500အတွက်ကို
ဆရာဝန်ကအဲ့ဒီမှာဆိုရင်4ယောက်ရှိတယ်ကျွန်တော်နေခဲ့တဲ့အချိန်တော့ဆိုရင်သူ့အချိန်နဲ့သူ ground လှည့်တယ်ပေါ့လေ
အော်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့တော့ဟိုဝန်တန်းတွေရဲ့ဟိုအကျဉ်းသားတွေပေါ့ဆက်ဆံရေးရောဘယ်လိုရှိလဲခင်ဗ
ျဝန်တန်းတွေအနေနဲ့အကျဉ်းသားတွေပေါ့ဆက်ဆံတာတော့သူတို့ကလည်းအခွင့်အရေးကိုလေးလေးစားဆက်ဆံပါတယ်အကျဉ်းသားလည်းအကျဉ်းသားအခွင့်အရေးအကျဉ်းသားလည်းအကျဉ်းသားတိတ်ခါနဲ့ဝင်နေလေဝင်နေအနေထားမျိုးနဲ့သူကအဲ့လိုဆက်ဆံနေလေ
ဟုတ်ကဲ့အဲ့တော့ဟိုကလေအကိုတို့အဲ့ဒီအကျဉ်းသားတွေကိုမိသားစုတွေနဲ့တွေ့ခွင့်ပေးတဲ့အခြေအနေရောနည်းနည်းလောက်ရှင်းပြပါအောင
်ရိုးရိုးအချုပ်သားတယောက်ဆိုရင်တစ်ပတ်မှတရက်တွေ့ခွင့်ရတယ်ပြီးတော့တောက်ကြနေရနေစနေနေ့တိဆိုရင်ထောင်ကြအကျဉ်းသားတွေတွေ့တွေ့ခွင့်ပေးတဲ့နေ့ဖြစ်တယ်အဲ့ဒီမှာတရက်မှ2နာရီလောက်ကနေစပြီးတွေ့ခွင့်ပေးတာဟွာထိပေါ့ညနေ4နာရီမှပိတ်တယ်ဆိုတော့အကျဉ်းသားတယောက်ကိုသူက10မိနစ်15မိနစ်လောက်စီသူကအင်တာဗျူးတွေ့ခွင့်ပေးတယ်။ဒါရိုးရိုးအင်တာဗျူးပေါ့လေ။တကယ်လို့ special interview လုပ်မယ်ဆိုရင်တော့သူကတစ်နာရီ2နာရီလောက်တိလွတ်လွတ်လပ်လပ်ပြောခွင့်ဆိုခွင့်ရှိတယ်
။ဟုတ်ကဲ့အခုလို့ရှင်းပြကျေးဇူးပါပဲကိုကြောင်မိုးကြီး။